US Open Tennis အမျိုးသမီးဒူးဒီချန်ပီယံလူပွဲကိုအမေရိကန်နိုင်ငံနယူးယောက်မြို့မှာဒေသဆန်တော်ချင်းစနေနေ့ညနေကရှင်းနိုင်ကစားကြတာမှာအမေရိကန်နိုင်ငံသူ Sloane Stephens ကသူ့ရဲ့တိုင်ပဲတနင်္ဂနွေနေ့သူ Madison Keys ကို 6-3 များနဲ့နှစ်ပွဲပြတ်နိုင်ပြီးချန်ပီယံဖြစ်သွားပါပြီ။ပွဲစဉ်တစ်လျှောက်လုံး Sloane Stephens ကအကွက်ကြကြတစ်ဖက်သက်အသာကြီးနဲ့ကစားပြီးချန်ပီယံဆုကိုစုကူသွားတာပါ။2019ခုနှစ်အတွက်အမျိုးသမီးဒူးဒီချန်ပီယံလူပွဲမှာအမေရိကန်နိုင်ငံသူအမျိုးသမီး2ဦး15နှစ်တွင်ပထမဆုံးချိန်တွေ့ကြတာပြီးကမ္ဘာအဆင့်20နှစ်ရှိတဲ့ Sloane Stephens ကကမ္ဘာအဆင့်15ရှိတဲ့ Madison Keys ကိုအနိုင်ရလိုက်တာပါ။တကယ်တော့ဆီမီဖိုင်နယ်ပွဲတွေမှာလည်းအမေရိကန်နိုင်ငံသူအမျိုးသမီး2ဦးဆက်ဆက်ပါပါထိပ်ဆုံးမှာတွေ့ခဲ့ကြပါတယ်။ Sloane Stephens ကပြန်တဲ့ Venus Williams ကိုအနိုင်ရပြီးဘောလူပွဲတက်လာတာဖြစ်တယ်လို့ Madison Keys ကလည်းပြန်တဲ့အမေရိကန်နိုင်ငံသူ Coco Gauffreau ကိုအနိုင်ရပြီးဘောလူပွဲကိုတက်လာတာပါ။အမျိုးသားဒူးချင်းချန်ပီယံလူပွဲကတော့ဒေသဆန်တော်ချင်းတနင်္ဂနွေနေ့ညနေ 4:00 နာရီမှာစပိန်နိုင်ငံသားကမ္ဘာအဆင့်1 Rafael Nadal နဲ့တောင်အာဖရိကနိုင်ငံသားအဆင့်28 Kevin Anderson တို့ရှင်းပြန်ကြပါမယ်ခင်ဗျာ။